ပြောပြတော့တာပါရှင်အခုအပြည့်ရဆဲရေးလေးလပြည့်ခံဒီအခြေအနေကိုလည်းပြောပြပေးပါဦးမယ်စစ်တိုင်းဒေသကြီး၅ခုမှာစစ်စင်ရေးတွေလေးလကြာရပ်တန့်ထားဖို့မြမတက်မရဘက်ကကြေညာချက်ထုတ်ပြန်ထားတာတက်တန်းပြေတော်မှာဖြစ်တဲ့အတွက်ဒါကိုနောက်ထပ်တက်တန်းတိုးလိမ့်မယ်လို့မျှော်လင့်နေကြောင်းနိုင်ငံရေးလေးလသုံးသပ်သူတွေကပြောပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခရီးစဉ်အတွင်းတမရော်ဘက်ကစစ်စင်ရေးဆိုင်ငံ့ထားတာတွေကိုတက်တန်းတိုးပေးဖို့တောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတာကြောင့်အခုလိုပြောဆိုလာကြတာလည်းဖြစ်ပါတယ်အပြည့်အစုံကိုတော့ကိုစော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင
်အန်တီတနင်္ဂနွေဆိုင်ရာပြစ်ခတ်ရဆေးရေးသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့ KIA ကချင်း MNDJP MNDAA ကိုကန့် PSLF TNLA တောင်းပလောင်နဲ့ULAAA ရခိုင်လက်နက်ကင်အဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့သဘောတူညီချက်ရနိုင်ရေးအတွက်ယူရပြီးစစ်တိုင်း၅ခုမှာစစ်စင်ရေးတွေရပ်တန့်ဖို့တပ်မတော်ဘက်ကတစ်ဖက်သက်ကြေညာထားတာမနေ့ပြန်ဧပြီလ30ရက်နေ့မှာလေးလပြည့်တော်မှာဖြစ်ပါတယ်။လက်ရှိအနေထားမှာ NCA လက်မှတ်ထိုးဖို့သဘောတူညီချက်မရသေးပေမဲ့အပြည့်ရထားခြင်းဟာငြိမ်းချမ်းရေးအတွက်လက်မှတ်ထိုးနိုင်ဖို့အခွင့်အလမ်းကောင်းဖြစ်တာကြောင့်ဒါကိုသက်တမ်းတိုးဖို့လိုလားကြောင်းနိုင်ငံရေးလေးလသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ
်။ကျွန်တော်တို့ကသဘောထားကတော့တို့ဒီအောင်ဆက်ပြီးတော့ကျွန်တော်တို့တွေ့ချက်တင်နေပေါ့လေအဲတွေ့ချက်တင်နေဆိုတော့အခုကဘာပဲဖြစ်ဖြစ် NT ထိုးတူဖြစ်စီမထိုးတူဖြစ်စီကျွန်တော်တို့နှစ်ဖက်အကြည့်ရထားမယ်ဆိုရင်တော့ကောင်းနေပြီကျွန်တော်တို့မြင်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဘက်ကတော့ဒီဟိုညဉ့်ညဉ့်ကျွန်တော်တို့ကြာကြုတ်ပြရမချုပ်ဆိုနိုင်ဒီတွင်ဒီပြင်းခက်ရဆက်မှုခွန်လန်းကိုတတ်မှာပေါ့ကကျွန်တော်ကဖန်တီးဖို့ကျွန်တော်တော့မြေတံခါရကမှုကိုကျွန်တော်တောင်းဆိုမှုကိုကျွန်တော်လုပ်နေစီမှာ
တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရဲ့အခုနောက်ဆုံးတရုတ်ပြည်ခီးစဉ်အတွင်းမှာတက်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်တန့်ထားတာကိုဆက်လက်ထားရှိဖို့တရုတ်ဆွေရခေါင်းဆောင်ဘက်ကတိုက်တွန်းပြောဆိုခဲ့တာကိုကြားသိရတဲ့အတွက်တက်တန်းတိုးဖို့အလားအလာရှိတယ်လို့ယူဆကြောင်းဦးတန်းစိုးနိုင်ကပြောပါတယ
်အခုတရုတ်ပြည်အဲ့ဒီစာနဲ့ပတ်သက်လို့ကျွန်တော်တို့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရဲ့ဒီနဲ့တွေ့ဆုံပွဲမှာတိုက်တွန်းနေတဲ့ကျအကောင့်လေးကြည့်ရက်ကခုကတော့ဟိုအချိန်ကန့်သတ်နေတော့သူလုံးဝမဟုတ်ဘူးဒါပေမဲ့အလားတူဖို့သုံးလတခုတော့ဆက်လက်ပြီးတိုးချဲ့မှုလုပ်ပေါင်းလုပ်နိုင်နေဆိုရဲအမြင်မျိုးရှိကြတတင်းတွေရပါလိမ့်မယ်ဒါကျွန်တော်ကြားရတော့မြောက်ပိုင်းတိုင်းခံတိုင်းခံတွေကသဘောရမ်းနေနဲ့တက်ချုပ်သဘောရမ်းနေနဲ့အဲဒီဆလားဆက်တိုးဖို့ဆိုရဲတတင်းတော့ကြားတယ်ဒါပေမဲ့တကယ်လက်တွေ့တော့မနေ့ဖြန်လောက်မှနည်းနည်းပြတာတော့ကြည့်ရမယ်လို့ထင်ပါတယ်
အစိုးရညဉ့်ညဉ့်အဖွဲ့နဲ့တွေ့ဆုံကြမဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ကြံတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေလာမဲ့မေလ၃ရက်နေ့မှာတီးခြားတွေ့ဆုံကြဖို့စီစဉ်ထားကြောင်းလည်းဦးတန်းစိုးနိုင်ကပြောပါတယ်။အပြည့်ရထားတဲ့လေးလတာကာလအတွင်းအစိုးရနဲ့ NCA လက်မှတ်မထိုးကြသေးတဲ့အဖွဲ့တွေအကြား၃ချိန်လောက်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပေမဲ့တည်ဆောက်တဲ့တိုးတက်မှုတစုံတရာမရှိခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်း AA ရခိုင်တပ်မတော်နဲ့မြမတပ်မတော်အကြားတိုက်ပွဲတွေသာပုံမှုပြင်းထန်လာတာကိုတွေ့ရကြောင်း ANC အတွင်းရေးမှူးလည်းဖြစ်UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောကပြောပါတယ်
။ဒါတက်မတော်ရဲ့စစ်တိုင်း၅ခုမှာလီလာတာစစ်စင်ရထားမှုရဲ့ရလကကျွန်တော်တို့ရခိုင်ပြည်ဘက်မှာဒုက္ခတွေ3000ကျော်ဖြစ်လာတယ်။နောက်ပြီးတော့မှရခိုင်ပြည်မြောက်ပိုင်းတခွင်မှာရှိတဲ့ဒီမျိုးနေ၅မျိုးနေပေါ့နော်ငကိုရှိနေပြီးသားမျိုးနေတွေအပဝင်ဆိုလို့ရှိရင်ရခိုင်ပြည်မြောက်ပိုင်းတခွင်လုံးဟာညမထွက်ရအမိန့်ကိုထုတ်ပြန်ပြင်ညာခြင်းကိုခံရတယ်။နောက်ပြီးတော့မှဒီလူတွေထိခိုက်ဒဏ်ရာရတာတွေပြေဆုံးတာတွေလူခွင့်ရေးဆိုးပေါင်းမှုတွေဆိုလို့ရှိရင်လူကြီးရက်ဆက်ကြော်ကလို့ဖြစ်နေတယ်ပေါ့။ဒါရခိုင်ပြည်ရဲ့အနေထားကတော့ဒီစစ်စင်ရေးဟိုလီလာတာရခိုင်မှုရဲ့ဟိုရလတ်လို့ကျွန်တော်တို့ကပြောလို့ရတာပေါ့
။ UPDJC ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတက်ကော်မတီရဲ့အတွင်းရေးမှူးဦးလောက်မောင်ရွှေကတော့မနေ့ပြန်ဧပြီလ30ရက်နေ့မှာမူဆယ်မြို့မှာပြုလုပ်မဲ့ဆွေးနွေးပွဲအခြေအနေကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့အနာပစ္စည်းအနေနဲ့ရောဒီစုဖွဲ့ပေးလိုက်တဲ့အစုကကိုယ်တည်းအဖွဲ့ရောမူဆယ်ကိုရောက်ပါပြီ။ဟောကျွန်တော်တို့လက်ဆွေးနွေးမယ်။အနာတက်မှတ်ကန်ဒီဘွဲ့ KRO ကလည်းနေအမဒီနဲ့ဒီဒီဘွဲ့ရောလက်ဆက်မနဲ့ကိုသူတို့ဆွေးလာတက်တယ်လို့သိရပါတယ်။ဟောဒီ၄ဘွဲ့နဲ့ကျွန်တော်လက်ဆက်မနဲ့မှာမူဆယ်မှာဆွေးနွေးလို့ရှိပါတယ်။ဒီကတော့စုရအော်တမလို့ရတော့ဒီလက်မှတ်ဒီလက်မှတ်မထွက်သေးတဲ့အနေနဲ့ပြည်တယ်ဒီလက်မှတ်ကိုထိုးပြီးတော့အဲဒီစီဘွဲဒီကြောင်းမှာပါလာလို့အတိအကျပါလို့အဲ့ဒါကလိုမျိုးနေမှုတွေတော့ဆက်လာပြီးဆောင်ကြည့်ရမှာပ
ါမူဆယ်မြို့မှာမနေ့ပြန်ကျင်းပမဲ့စီနူဘွဲကိုတော့အမျိုးသားပြန်လဲတင်းမြိုင်ရင်းနဲ့ညီညာရေးဗဟိုဌာန NRPC ကဦးသိန်းစော် ဥခင်စောဦးဦးစောထင်းနဲ့ဦးလမောင်ရှိတို့တယောက်ကြမှာဖြစ်တယ်လို့သိရပါတယ်။ KIU အဖွဲ့ကတော့အတွင်းရေးမှူးဦးထိန်နှံဦးဆောင်တဲ့ကိုယ်စားလှယ်၅ဦး၊ AA အဖွဲ့ကတော့ဒေါက်တာညိုထွန်းအောင်ဦးဆောင်တဲ့ကိုယ်စားလှယ်၃ဦး၊ TNL အဖွဲ့ကတော့ဗိုလ်မှူးတာအိုက်ကျော်ဦးဆောင်တဲ့ကိုယ်စားလှယ်၃ဦးနဲ့ MNDAA အဖွဲ့ဘက်ကတော့ဦးဝင်းနိုင်ဦးဆောင်တဲ့ကိုယ်စားလှယ်၂ဦးတို့တယောက်ကြမှာဖြစ်တယ်လို့သိရပါတယ်ခင်ဗျ။